ဇွန်နိုင်လကုံမှာကျင်းပခဲ့တဲ့27ရာစုပင်လုံးတတိယအကြိမ်မိလာခံမှာတင်ပြဆွေးနွေးနိုင်ဖို့အတွက်ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကြိမ်အဖြစ်ပင်လုံးလာရှိုးတာချိလိတ်မြို့နယ်တွေမှာဒီကနေ့ကျင်းပခဲ့တဲ့အကြိမ်ဆွေးနွေးပွဲကိုနေမြေကန်တပ်မတော်ကနေတာမြင်ပိတ်ပင်ခဲ့ပါတယ်။ပင်လုံးမြို့မှာကျင်းပခွင့်မရခဲ့ပေမဲ့တားဆီးမှုကြားကလာရှိုးတာချိလိတ်မြို့နယ်တွေမှာကြီးစည်အောင်ကျင်းပခဲ့ပါတယ်။အကျိုးလူမှုတွေ့ဆုံပွဲကျင်းပရေးမှာကူညီဖို့ရှမ်းပြည်နယ်အစိုးရကနေညွှန်ကြားထားပေမဲ့တမတော်ကနေတားဆီးပိတ်ပင်နေတဲ့အပေါ်မေးခွန်းထုတ်เสียဖြစ်နေတယ်လို့ရှမ်းနိုင်ငံရဲ့ပါတီတာဝန်ရှိသူတွေကဆိုပါတယ်ဒီအကြောင်းပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့ရှမ်းပြည်နယ်ဒေသတည်တည်မှာကျင်းပနေတဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကိုတမတော်ကနေဝင်ရောက်တားဆီးမှုတွေဖြစ်ပွားခဲ့တာပါဒီကနေ့ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာကျင်းပပြုလုပ်ခဲ့တဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကိုဒေသခံတပ်မတော်အင်အား50ခန့်ကနေလာရောက်တားဆီးပိတ်ပင်ခဲ့တယ်လို့ပြည်သူ့လွှတ်တော်ကုစရဲနန်းခမ်းအေးကပြောပါတယ်
9945မှာရှေ့လေပိုင်းတိုင်းရဲ့တိုင်းမူရဲ့အမိန်ရဆိုပြီးတော့လွဲလင်းတက်နေမှုပုံမူကြီးအောင်ဆေးရနေပြီးတော့လုံးဝမရှိပါဘူးတော့မလုပ်ရဘူးဆိုပြီးလာပြီးသားတယ်ကျမတို့ကရှမ်းပြည်နယ်အစိုးရကနေပြီးတော့ကျမတို့ကိုဒီရှမ်းပြည်မှာလုံမဲ့မြို့နယ်တွေမှာကူညီဖို့ဆိုတဲ့စာလေးလေးအစိုးရကထုတ်ထားတာရှိတယ်အဲ့မှာပင်လုံးဆိုတာလည်းပါလာတယ်အဲ့စာကိုကျမတို့ဖက်တဲ့ကော်မတီကပြလိုက်တယ်ဒါပေမဲ့သူတို့တိုင်းမှုစီကိုအစိုးရကလည်းအတိမပေးတဲ့အတွက်ကြောင့်လုပ်ခွင့်မပေးပါဘူးဆိုပြီးလာတာတယ်
ဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာကျင်းပခဲ့တဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကိုတပ်မတော်ကလည်းတားဆီးခဲ့တဲ့ကြားမှာပဲဆွေးနွေးပွဲကိုလှုပ်ဆောင်ခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်တောင်ကြီးဆက်ဆံရေးယုံတာဝန်ခံဒုပူမူကြီးဆိုင်ဦးကပြောပါတယ
်ကျွန်တော်တို့ဒီဖုန်းဆက်ပြီးတော့ပဲဟိုပြောလာနေတယ်ကျွန်တော်တို့ဒီဆွေးနွေးတွေကိုဆက်ချင်းရပ်ဖို့ပေါ့နော်အဲဆက်ကမပြောလာတယ်ဆိုတော့နည်းနည်းတော့အဟန့်သားသွားလို့ပေါ့နော်ဒီဒီခုရဲ့ယုံကြည်မှုနော်တပ်မတော်ကရောယုံကြည်မှုကလည်းအဲဒီနယ်လာတယ်ပေါ့နော်ကျွန်တော်တို့ရှေ့ဆက်လို့ကြားလို့ရှိပါတယ
်အလားတူရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးမြို့မှာပြုလုပ်ခဲ့တဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကိုတာချီလေးအချိန်ဆိုင်အစိုးရတပ်မတော်ကနေလာရောက်တားဆီးခဲ့ပေမဲ့လူထုတွေ့ဆုံပွဲကိုမရဆိုင်မဲ့ဆက်လက်ကျင်းပခဲ့ပါတယ်ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကျင်းပရေးမှာကူညီဖို့ရှမ်းပြည်နယ်အစိုးရကနေဒီဇင်ဘာလ19ရက်နေ့မှာညွှန်ကြားစာပေးပို့လာပေမဲ့တပ်မတော်ကနေတားဆီးလာတဲ့ပုံမှာနားမလည်နိုင်ဘူးလို့သူ့ဘူမူကြီးဆိုင်ဦးကဆိုပါတယ်
ကွန်ဒီကပြီးထားတယ်ဆိုတာကသူတို့ဒီနယ်ဆွေးရနေကျွန်တော်တို့ဒီခရိုင်တွေကိုစပို့ထားတယ်ပေါ့နော်အဲဆွေးနွေးပွဲတွေကိုလည်းစံပို့စီပေးဖို့ပေါ့နော်ဒီတန်နဲ့ဒီအစိုးရကတော့သူတို့ဘယ်လိုရှိရတာကျွန်တော်တို့မသိ
ပြီးခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကတမတ်ထားတဲ့နေရာမှာပါနိုင်ငံရေးဆွေးနွေးပွဲတွေမပြုလုပ်ဖို့အရှိပိုင်းတိုင်းစစ်သန္ဓေရှုပ်တိုင်းမှုကနေတောင်ပိုင်းရှမ်းပြည်သမတော် RCSSS တွေကိုစာရေးသားပေးဖို့ခဲ့ပါတယ်ဒီရှင်တွေကတော့သူ့ဘုံမူကြီးဆိုင်ဦးကဆက်ပြောပါတယ
်ဒီဇင်ဘာလ19ရက်နေ့ရဆွေးနွေးတာပဲအခုကတမတ်နေရာမှာတော့လုပ်ဖို့ဆိုပြီးတော့တမတ်နေရာဆိုတာလည်းလင်းချင်းမှာလုပ်ဖို့ပြန်တာဒါကကျွန်တော်တို့လင်းချင်းမှာလုပ်ဖို့ပြောကျွန်တော်လူထုကိုနော်ပြေဆုံးပြီးတော့ထပ်လာတဲ့ဒီနေ့ပဲဖြစ်ပါတယ်အကျိုးလူထုပြေဆုံးပြောတော့နော
်တမတော်နေနဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲချင်းမဖို့သဘောတူထားတဲ့လင်းချင်းမျိုးမှာတာလုပ်စေဖို့ဆန္ဒရှိနေတယ်လို့သူကဆိုပါတယ်ရှမ်းလက်နက်ကိုင်ဖွဲ့တွေနိုင်ငံရေးပါတီတွေပူးပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီကဥဆောင်ပြုလုပ်တဲ့ဒီဆွေးနွေးပွဲတွေဟာလင်းကျေးမှာပြုလုပ်မဲ့ရှမ်းမျိုးရစစ်ဆွေးနွေးပွဲအတွက်ရည်ရွယ်ကျင်းပနေတာပါ။နိုဝင်ဘာ29ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့တနင်္ဂနွေလုံးပြည်ကတက်မှုရက်စရေးသဘောတူစာချုပ်အကောင့်ဆဲဖော်မှုဆိုင်ရာညှိနှိုင်းဆွေးနွေး JICM မှာရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲကိုကျင်းပမယ့်နေရာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကနေဝင်ရောက်ညှိနှိုင်းမှုကြောင့်လင်းကျေးမြို့မှာကျင်းပသွားဖို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS ဖက်ကသဘောတူညီခဲ့တာပါ။ရှမ်းလူမျိုးစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့နိုင်ငံတော်စိတ်ကသဘောတူညီချက်ကိုအောက်ခြေတပ်တွေကလည်းဖောက်ပြက်တာမေကိုထုတ်เสียဖြစ်နေပြီလို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်နန်းခမ်းအင်းကပြောပါတယ်။ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအတွက်ရှမ်းနိုင်ငံရေးပါတီတွေရှမ်းပြည်ညီညွတ်ရေးကော်မတီဖွဲ့တွေအနေနဲ့ကရှမ်းပြည်နယ်မြို့တော်တောင်ကြီးတမောင်မဟုတ်ပင်လုံးမှာလှုပ်ဆောင်ဖို့စံသပြင်းပြနေပေမဲ့မြန်မာသမတော်ဘက်ကတော့ခွင့်မပြုခဲ့ပါဘူးခင်ဗျာ။